ရှမ်းပြည်မြောက်ပိုင်းမှာဇူလိုင်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့နဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးလေပူးပေါင်းပါဝင်နေရမှာမန္တလေးမြို့နာကမတရားဘက်မှစစ်ကောင်စီစခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်နေတာပါမတရားမြို့နယ်အတွင်းစစ်ကောင်စီအတွက်အရေးပါတဲ့တစ်တုံညာတစ်လေးလေချောင်းရံကာကွယ်ရေးအင်ဂျင်မြိုင်တပ်စခန်းကိုစစ်စင်ရေးစတင်တဲ့နေ့မှာပဲသိမ်းပိုက်နိုင်ခဲ့တဲ့အပြင်နောက်ဆက်တွဲစေရော်တက်စခန်းပန်တလေတောင်တက်စခန်းရေဆိုတောင်တက်စခန်းနေကျောတောင်တက်စခန်းရွှေပထိုးတက်စခန်းကြောက်ခလုတ်တက်စခန်းနဲ့အယ်ဖာဘီလက်မြေဆက်ယုံရဲ့စိုးမိုးကုန်းဖြစ်တဲ့မြေနီတောင်တက်စခန်းတွေကိုအပိသက်သိမ့်ပိုက်ရရှိပြီးဖြစ်တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့ပြောခွင့်ရကိုအော်စမွန်ကပြောပါတယ
်ကျွန်တော်ဒီ MD1PDF အနေနဲ့ဒီမရေယာမြို့နယ်အတွင်းမှာလူတက်စခန်းတိမ့်ပြီးရရှိမှုကအနည်းဆုံး8ခုထက်မနည်းကျွန်တော်တို့ဟိုတင်ယူထားပြီလို့ပြောရပါတယ်ဗျာအဲကျွန်တော်ဒီမရေယာမြို့နယ်ထဲမှာဆိုရင်ကျွန်တော်တို့နဲ့အတူဟိုဒေသခံအဖွဲ့ဖြစ်တဲ့မရေယာမြို့မှန်တပ်ဖွဲ့နဲ့ SSDF တပ်ဖွဲ့ပေါ့နော်ဒီတပ်ဖွဲ့တွေနဲ့အတူကျွန်တော်တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဗျာ
စစ်ကောင်စီဘက်ကတော့တော်လိုင်းတပ်ဖွဲ့တွေတင်ပိုက်ထားတဲ့စခန်းတွေကိုပြန်လည်ရယူနိုင်မှုလေချောင်းတိုက်ခိုက်မှုတွေပြုလုပ်ပြီးကြိုးစားနေပေမဲ့လက်ရှိမှာတော့တင်ပိုက်ပြီးစခန်းတွေကိုတော်လိုင်းတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားစေဖြစ်တယ်လို့လည်းကိုအော်စမွန်ကပြောပါတယ
်။မယ်ဒီယာမြို့နယ်အတွင်းမှာရန်သူဘက်ကလေချောင်းတိုက်ခိုက်မှုကနေ့စဉ်ဆိုလိုပဲပြုလုပ်နေတာရှိပါတယ်ဗျ။ဒီကျွန်တော်တို့တင်စီထားတဲ့စခန်းတွေပြန်လည်ရရှိဖို့အတွက်ဒီလေချောင်းပစ်ကူတွေရောမြေမြေထိုးစစ်တွေရောအသုံးပြုပြီးပြန်လည်ကျန်တဲ့တန်ထိုးစစ်စနေရာတွေရှိတယ်ပေါ့နော်လက်ရှိချိန်ထိတော့ကျွန်တော်တို့ဟိုဒီတင်စီထားတဲ့စခန်းတွေကိုကျွန်တော်အပြေအဝထိချုပ်ထားစေဖြစ်ပါတယ်ဗျာ
ဒါအပြင်စစ်ကောင်စီတက်စခန်းတွေကနေလက်နက်မျိုးစုံ125လက်နဲ့ဆက်ဆက်ခဲရန်အများပြတင်စီရမိခဲ့တယ်လို့လည်းဆိုပါတယ်မတရားစစ်စင်ရေးနေမြေမှာဖမ်းဆီးရမိတဲ့စစ်ကောင်စီတက်တွေဘက်ကစစ်တုံးပန်းတွေအပါအဝင်လက်နက်ချအညံ့ခံသူပေါင်း64ဦးကိုတော့တုံးပန်းဥပဒေနဲ့အညီထိန်းသိမ်းထားကြောင်းပြည်သူ့ကာကွယ်တပ်မတော်မန္တလေးရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်မိသားစုဝင်အမျိုးသမီးတွေ၊တပ်ကြီးရွယ်အိုတွေနဲ့ကလေးငယ်စုစုပေါင်း118ဦးကိုကောင်းမွန်စွာထိန်းသိမ်းထားကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးမှုရှိသလားဆိုတာနဲ့ဘလောက်ရှိသလဲဆိုတာတွေကိုတော့မြေပြင်မှာစီးရင်ကောက်ယူဆဲဖြစ်တယ်လို့လည်းကိုအောင်စမွန်ကပြောပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီကတိုက်ပွဲဖြစ်တဲ့ကြီးရွာတွေကဒေသခံတွေကိုရွာပြင်ကိုရှောင်ခွင့်မပေးပဲကြီးရွာအတွင်းမှာပဲပိတ်ဆို့ထားပြီးလူသားတိုင်းတပွဲအသုံးပြုနေတယ်လို့လည်းကိုအော်စမွန်ကလက်ရှိအခြေအနေကိုအခုလိုပြောပြထားပါတယ
်။ဆက်ကဆအနေနဲ့ဒီကြီးရွာတွေမှာရှိတဲ့ဒီရွာသားတွေကိုဟိုဒီတရားခံသဘောမျိုးဟိုခေါ်ထားပြီးတော့ဒီပြင်ပေးမထွက်တော့တာမျိုးတွေပြုလုပ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်။ဒီတိုက်ပွဲထဲမှာပိတ်မိအောင်တမင်တကာလူသားတိုင်းအနေနဲ့ဒီခေါ်ဆောင်ထားရဆိုတဲ့ပြည်ရမျိုးတွေတောက်လျှောက်ဆိုသူကျွန်တော်ကြားနေရတယ်။လေကြောင်းတက်ခတ်မှုတွေကြောင့်ကိုရဲသားထိခိုက်ဒဏ်ရာမှုတွေရှိတယ်လို့လည်းကျွန်တော်တို့သိရတယ်ဗျ။အသေးစိတ်အခြေအနေတွေတော့ကျွန်တော်တို့ကောက်ယူနေတယ်ပါတယ
်။ဇူလိုင်လ1ရက်နေ့ကနေဒီကနေ့3ရက်နေ့အထိမန္တလေးတိုင်းစင်ကူးမြို့နယ်မန္တလေးမိုးကုတ်လမ်းပေါ်ကနှွေယုံကြီးရွာနဲ့ချောင်းကြီးကြီးရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မန္တလေးမိုးကုတ်လမ်းပိတ်နေပြီးမိုးကုတ်ကနေမန္တလေးဘက်ဆင်းလာတဲ့ခရီးသွားကားတွေနှွေယုံရွာရဲ့အထက်ကတပိတ်ကျင်းနဲ့ဇရက်ကွင်းနဲ့လိတ်ကျရွာတွေမှာပိတ်မိနေခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်မတရားမိုးကုတ်နဲ့စင့်ကူမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံအရဲသားပြည်သူတချို့သေဆုံးတာဒဏ်ရာရတာနဲ့အိုးအိမ်ပျက်စီးတာတွေရှိနေတယ်လို့ကုညီကေစေးလောက်ကင်နေသူတွေကပြောဆိုပါတယ်စစ်ကောင်စီဘက်ကတော့မတရားတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မရှိသေးပါဘူးရှင်